ကုလသမဂ္ဂရဲ့အဆိုရခိုင်ပြည်နယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလူသားချင်းစာနာမှုအကူအညီတွေဘလောက်ထိလိုအပ်နေလဲဆိုတာကမ္ဘာကသိစေချင်တဲ့အကြောင်းမကြခင်တုန်းကပဲရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေထဲကိုတွားရောက်ခဲ့တဲ့အမေရိကန်ဟောလိဝုဒ်မင်းသား Matt Dillon ကပြောပါတယ်။ဒီဒုက္ခသည်စခန်းတွေဟာပူလောင်၆သိပ်ပြီးတစ်ပင်ဆိုလို့တပင်မှမရှိတဲ့အကြောင်းရွေးချယ်권တာရမယ်ဆိုရင်အဲ့ဒီလိုနေရာမျိုးကိုဘယ်သူကမှနေကျင်ကြမှာမဟုတ်တဲ့အကြောင်းဒေသဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်ပံ့တွေလည်းအလုံလောက်မရှိတဲ့အကြောင်း Matt Dillon ကဝါရှင်တန်မြို့တော်ကအမျိုးသားသတင်းတောက်များအတင်းမှာပြောသွားပါတယ်။ဟောလိဝုဒ်မင်းသားဒယ်လွန်ကရခိုင်ပြည်နယ်အတွင်းဒုက္ခသည်ရိုဟင်ဂျာဒုက္ခသည်စခန်းတွေကလူသားချင်းစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုမီးမောင်းထိုးပြတဲ့အနေနဲ့ဒီလအစောပိုင်းတုန်းကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါ။မြန်မာနိုင်ငံအတွင်းဆိုးရွားတဲ့အခြေအနေတွေကြောင့်ရိုဟင်ဂျာဒုက္ခသည်အများပြားဟာပင်လယ်ထဲမှာဆက်လီတွေနဲ့အသက်ဆုံးဖြတ်ကျော်ပြီးအရှေ့တောင်အာရှအင်းကြီးချင်းနိုင်ငံတွေကိုထွက်ခွာနေကြတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကလည်းမြန်မာအစိုးရကိုဝေဖန်ပြောဆိုနေတာဖြစ်ပါတယ်။ဒါပေမဲ့မြန်မာအစိုးရကတော့ပင်လယ်တွင်းလှေစီးဒုက္ခသည်တွေဟာနိုင်ငံတကာကပြောသလိုရိုဟင်ဂျာဒုက္ခသည်တွေမဟုတ်တဲ့အကြောင်းတုံ့ပြန်ထားပြီးမြမရေပိုင်နဲ့အတွင်မှာကိုပဲတွေ့ရှိကတင်ခဲ့ရတဲ့လှေစီးပြေး900ကျော်ရှိခဲ့တဲ့အကြောင်းနဲ့သူတို့ကိုစစ်စစ်မှုတွေလုပ်ပြီးတော့မူရင်းထွက်ခွာလာရဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ပေးနေတယ်လို့လည်းပြောထားပါတယ်ရှင်။